Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များရှင် Washington မြို့တော် VOA American အတန်းကနေ2014ခုနှစ် February လ28ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုထုတ်လင်းတော့မှာပါမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမခင်မြူထွေးပါယူကရိန်းနိုင်ငံခရိုင်းမီးယားဒေသကလေးစိတ်နှစ်ခုကိုလက်နက်ကင်တပ်ဖွဲ့တချို့သိမ်းပိုက်တာတွေရှိခဲ့ပြီးတဲ့နောက်ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံထဲဝင်ရောက်ကျူးကျော်နေတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကဆွဆွဲလိုက်ပါတယ်တခါပြည်ပကတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းနယ်စည်းမထားသတင်းတောက်များအဖွဲ့ MSF ရဲ့လုပ်ငန်းတွေကိုဆက်လက်ခွင့်မပြုတော့ဘူးလို့မြန်မာအာဏာပိုင်တွေကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့မက်ကင်ပြူတွေရေအဲ့ဒီလိုသတင်းတွေနားဆင်ပြီးတဲ့နောက်သတင်းဆောင်မတွေကိုတင်ပြတဲ့အခါမှာတော့
Burma still faces enormous challenges from reforming an undemocratic constitution to ending discrimination
မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စိန်ခေါ်မှုတွေအများအပြားရှိနေသေးပေမဲ့တိုးတက်လာမှုကိုတော့ American ပြည်ထောင်စုကအတိမတ်ပြုကြောင်းနိုင်ငံခြားရေးဝန်ကြီး John Kerry ကပြောသွားတာပါအပြည့်အစုံကိုတော့မကြခင်ကြားမှာပါရှင်တစ်ဆက်တည်းမှာပဲ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး agency USAID ရဲ့မြန်မာနိုင်ငံဆိုင်ရာအစီအစဉ်တွေဟာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအရှိန်မြင့်လာစေဖို့ရည်ရွယ်တဲ့အကြောင်းမြန်မာနိုင်ငံကိုရောက်နေတဲ့ USAID အကြီးအကဲကဒီကနေ့ပြောဆိုလိုက်တဲ့သတင်းကိုလည်းတင်ပြမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာရှိတဲ့လေဆိပ်နှစ်ခုကိုလက်နက်ကင်တပ်ဖွဲ့တချို့ကသိမ်းပိုက်တာတွေရှိခဲ့ပြီးတဲ့နောက်ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံထဲဝင်ရောက်ကျူးကျော်မှုတွေနဲ့သိမ်းပိုက်မှုတွေကိုလှုပ်ဆောင်နေတယ်လို့ပြည်ထောင်စုဝန်ကြီးကဆွဆွဲလိုက်ပါတယ်။ရုရှားရေတပ်အခြေစိုက်ထားတဲ့ Sevastopol မြို့က Belbag လေယာဉ်ကွင်းကိုရုရှားတပ်ဖွဲ့တွေကပိတ်ဆို့ခဲ့တဲ့အကြောင်းပြည်ထောင်စုဝန်ကြီး Arsen Avakov ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာတောက်ကြနေတော့ကဖော်ပြခဲ့တာပါ။တချိန်တည်းမှာပဲဘယ်သူဘယ်ဝါမသိရတဲ့လူတချို့ကခရိုင်းမီးယားဒေသမြို့တော်စင်ဖာရိုပိုးမှာရှိတဲ့နိုင်ငံတကာလေဆိပ်မှာလည်းကင်းလဲ့နေရယူခဲ့ကြတာဖြစ်ပါတယ်။ရုရှားအစိုးရသတင်းတွေမှာတော့ဒီကိစ္စရုရှားနိုင်ငံပါဝင်ပတ်သက်မှုမရှိတဲ့အကြောင်းပြောဆိုထားပါတယ်။ခရိုင်းမီးယားဒေသကအခြေအနေကိုကင်တွယ်ဖို့အတွက်သူ့ရဲ့လုံခြုံရေးအရာရှိချုပ်ကိုအရေးပေါ်အစည်းအဝေးခေါ်ယူထားတဲ့အကြောင်းယူကရိန်းကြားဖြတ်သမ္မတအိုလက်ဆန်ဒါတာချီနော့ဖ်ကပြောပါတယ်။ရုရှားအစိုးရနဲ့အခိုင်အမာဆက်ဆံရေးရှိတဲ့ခရိုင်းမီးယားဒေသမှာအစိုးရအဆအဦးတွေကိုတနက်သမားတချို့ကဝင်ရောက်ဆင်းသင့်တာတွေဖြစ်ခဲ့ပြီးတရက်အကြာမှာပဲအခုလိုဖြစ်လာခဲ့တာပါ။လက်နက်ကင်တွေကရုရှားအလံတွေကိုလွှင့်တူထားတာဖြစ်ပါတယ်။ဒီတော်တွင်းမှာပဲရုရှားအစိုးရရဲ့ကာကွယ်မှုအောက်မှာရှိနေတယ်လို့ဆိုတော့ယာရုကနေဖယ်ရှားခံခဲ့ရတဲ့ယူကရိန်းဝန်ကြီးချုပ်ဟောင်းဗစ်တာယာနူကိုဗစ်ဟာရုရှားနိုင်ငံတောင်ပိုင်းမြို့ Rostov on Don မှာတောက်ကြနေသတင်းစာရှင်းလင်းပွဲတရက်ဒီကနေ့တောက်ကြနေမှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ကြာတာပြင်းနေနောက်ပိုင်းမှာတော့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကယူကရိန်းအစိုးရတစ်ဖွဲ့စည်းလိုက်တဲ့အပေါ်မှာဝန်ကြီးချုပ်တစ်အာဆန်ညီရဆန်ရွတ်ကိုကြိုဆိုလိုက်ပြီးတော့တိုင်းပြည်ရဲ့စီးပွားရေးပြန်လည်ကောင်းမွန်ဖို့ရည်ရွယ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကအကူအညီသွားမဲ့အကြောင်းကလစ်ပေးပြောကြားလိုက်ပါတယ်။အနောက်လူလားသူနာမည်ကြီးတိုက်ခန့်ခေါင်းဆောင်ရဆန်ရွတ်ကိုဂျားပြတ်အစိုးရခေါင်းဆောင်ဝန်ကြီးချုပ်အဖြစ်နဲ့ပြီးခဲ့တဲ့ရက်ကပဲယူကရိန်းလွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
သတင်းတစ်ပတ်ကြာရုံးပိတ်ထားတဲ့ဗင်နီဇွဲလားနိုင်ငံကရာကတ်စ်မြို့တော်မှာဒီအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေပါတယ်။ဆန္ဒပြမှုတွေအပေါ်မှာဖြိုခွင်းမှုတွေရပ်ဖို့တောင်းဆိုနေကြမှာပဲရဲတွေကမျက်ရည်ယိုပုံးတွေတုံးပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်။နိုင်ငံထဲမှာယာစွေးမှုတွေမြင့်တက်မှုငွေကြေးဖောင်းပွားမှုနဲ့ကုန်ပစ္စည်းပြက်လက်မှုတွေကြောင့်သမ္မတနီကိုလတ်မာဒူရိုဆင်းသွားပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေတာပါ။မြို့တော်ရဲ့တခြားနေရာတွေမှာတော့သမ္မတကိုထောက်ခံသူတွေကလူလူအင်အားပြပွဲတွေလုပ်နေကြပါတယ်။နှစ်ဆင်ကျင်းပတဲ့ Carnival ပွဲတော်အတွက်သတင်းတစ်ပတ်ကြာရုံးပိတ်ထားရဲ့အတွင်မှာကျောင်းသားတွေဥဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနှဲသွားလိမ့်မယ်လို့တာဝန်ရှိသူတွေဘက်ကတော့မျှော်လင့်နေပါတယ်။သမ္မတအစိုးအကြမ်းဖက်မှုတွေအဆုံးသတ်နိုင်မယ့်အဖြေရှာဖို့အတွက်လူမှုအသံဝိုင်းတွေကခေါင်းဆောင်တွေနဲ့ငြိမ်းချမ်းရေးညီလာခံကျင်းပဖို့တရက်အလိုဒီကနေ့တောက်ကြနေ့မှာဆန္ဒပြမှုတွေဖြစ်ပွားနေတာပါ။ Venezuela မှာရှိနေတဲ့တကယ့်ပြဿနာတွေကိုသမ္မတမဒူရိုအစိုးရကမရှင်းမဲနဲ့ဒီအာယုံဆိုင်မှုလမ်းလွဲသွားအောင်လို့ငြင်းငြင်းညီလာခံလုပ်တာလို့လေ့လာသူတချို့ကဝေဖန်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲကဆန္ဒပြပွဲတွေရှိနေတဲ့ဗင်နီဇွဲလားနိုင်ငံမှာ73ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့ရာရဲ့နဲ့ချီဖမ်းဆီးခံခဲ့ရပါတယ်ရှင်
။ကမ္ဘာတဝန်းမှာရုရှားစစ်အင်အားတိုးမြင့်ချသွားမဲ့အကြားရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်ပြီးတရက်အကြာဒီသတင်းပတ်ထဲမှာပဲရုရှားစစ်သင်္ဘောတစ်စီးကျူးဘားနိုင်ငံကိုတိတ်တဆိတ်ရောက်ရှိလာခဲ့ပြီးတော့ကြာတာရင်းတွေကဟာဗာနာစစ်ကံကိုစိုက်ခဲ့ခဲ့ပါတယ်။ Victor Leonov CCB 175 အမည်ရှိတဲ့ Vishna အမျိုးအစားဒီထောက်လိုက်ရင်သင်္ဘောဟာအပျော်စီးသင်္ဘောကြီးတွေစိုက်ကတ်တဲ့အဝင်ဂိတ်ဒီလူ လန်းသွားလန်းလာတွေအလွယ်တကူမြင်နိုင်တဲ့နေရာမှာကြောက်ချထားတာဖြစ်ပါတယ်။ဒီသင်္ဘောစိုက်ကတ်လာတာနဲ့ပတ်သက်လို့ကျူးပါသတင်းမီဒီယာတွေမှာတော့တစုံတရာဖော်ပြခြင်းမရှိသေးပါဘူး။ရုရှားကာကွယ်ရေးဝန်ကြီးစာကီရှူဂူကတော့ဒီကျူးပါနီကာရာဂွာနဲ့ဗင်နီဇွဲလာနိုင်ငံတွေအပါအဝင်နိုင်ငံရဲ့ချားမှရှိတဲ့ရုရှားရဲ့စစ်ရေးအင်အားတွေကိုတိုးချဲ့သွားဖို့အစိုးရကစီစဉ်နေတဲ့အကြောင်းကိုပေါ်ထုတ သတွေမှာလည်းတပ်အင်အား 35,000 လောက်ကိုဖြန့်ကျက်ချထားပါတယ်။ဒီလိုစစ်ရေးအရာဖြန့်ကျက်နေရချထားမှုတွေဟာယူကရိန်းနိုင်ငံမှာဖြစ်နေတဲ့မတည်ငြိမ်မှုတွေနဲ့ဆက်ဆက်နေတဲ့ဆိုတဲ့ပြောဆိုမှုတွေအပေါ်မှာတော့ရုရှားအစိုးရကငြင်းဆန်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဒီလူအခွင့်အရေးချိုးဖောက်တယ်ဆိုတဲ့ကိစ္စတွေကိုဖော်ပြထားတဲ့အစီရင်ခံစာကိုတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။တရုတ်အစိုးရအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အမေရိကန်အစိုးရရဲ့ကမ္ဘာတဝန်းလူအခွင့်အရေးနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ခဲ့ပြီးတော့နောက်တည့်မှာပဲအခုလိုတရုတ်ဘက်ကပြန်ပြီးတော့အစီရင်ခံစာထုတ်ခဲ့တာဖြစ်ပါတယ်။တရုတ်အစိုးရကဝေဖန်သူတွေအပေါ်မှာနှိမ်နှင်းမှုတွေလူနည်းစုတိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံမှုတွေအင်တာနက်ဆန်ဆာဖြတ်မှုတွေပါဝင်တဲ့လူခွင့်ရေးဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေကိုအမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့တရုတ်အစိုးရကတအိမ်တောင်ကလေးတယောက်ပဲမွေးရမယ်ဆိုတဲ့မူကိုရှော့ပေါ့ပေးခဲ့တဲ့အပေါ်မှာတော့တိုးတက်မှုအဖြစ်နဲ့အတိအမှတ်ပြုထားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်လို့စာမျက်နှာ154မျက်နှာရှိတဲ့အမေရိကန်အစိုးရရဲ့လူခွင့်ရေးအစီရင်ခံစာမှာတရုတ်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အနောက်လက္ခဏာပြနေတာကိုမိမောင်းထိုးပြထားတာပါလူခွင့်ရေးကိစ္စကြောင့်ပဲဟိုရင်တွေကအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမှာမပြေလည်မှုတွေရှိပါတယ်ဒီကနေ့တောက်ကြနေ့မှာတရုတ်ဘက်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အမေရိကန်ဟာသူ့ရဲ့လူခွင့်ရေးချိုးဖောက်တဲ့ပြဿနာတွေကိုသတိထားပြီးတော့ကွယ်ဝှက်ရှောင်တိမ်ထားတယ်လို့ဝေဖန်ထားပါတယ်နိုင်ငံသားမှာအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်အရသာတွေသေဆုံးမှုအမေရိကန်နိုင်ငံနဲ့မှတနက်ပိုင်းရှင်တွေရဲ့အကြမ်းဖက်ပစ်ခတ်မှုတွေတခါဒီစိုးဝါးနေတဲ့အလုံးလက်မဲ့ပြဿနာတွေကိုတရုတ်အစိုးရရဲ့အစီရင်ခံစာထဲမှာမိမောင်းထိုးပြထားပါတယ်ရှင
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA ရဲ့တောက်ကြနေညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နယ်စည်းမထားတဲ့ဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေကိုဆက်လက်လုပ်ကင်ခွင့်မပြုတော့ဘူးလို့မြန်မာအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။MSF အဖွဲ့အနေနဲ့လုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဒီအဖွဲ့ရဲ့လုပ်ငန်းတွေကိုဆက်လက်လုပ်ကိုင်ခွင့်မြန်မာအစိုးရနဲ့ဒီနားလည်မှုစာချုပ်လာကိုနောက်ထပ်သက်တမ်းတိုးပြီးတော့မှမဟုတ်ဘူးလို့မြန်မာသမ္မတပြောခွင့်ရပုဂ္ဂိုလ်ဦးရထွက်ကပြောခဲ့တာပါပြီးခဲ့တဲ့လကရခိုင်ပြည်နယ်မြောက်ပိုင်းဒူချီယာရမ်းမှာရိုဟင်ဂျာအယောက်40တိုက်ခိုက်ခံရပြီးတော့သေဆုံးခဲ့တယ်လို့ MSF အဖွဲ့ကပြောဆိုခဲ့တဲ့အပေါ်မှာလည်းမြန်မာအစိုးရကဒါကိုဝေဖန်ထားပြီးတော့တကယ်တော့အဲ့ဒီဒေသမှာဗုဒ္ဓဘာသာဝင်ရဲအယားရှိတဦးသာသေဆုံးခဲ့တာဖြစ်တယ်လို့ဆိုပါတယ်။နေစည်းမထဆရာဝန်များအဖွဲ့ကတော့ဒီရခိုင်ပြည်နယ်အတွင်းသူတို့ရဲ့လုပ်ငန်းတွေဆက်လက်လုပ်ကိုင်ခွင့်မပြုတော့ဘူးဆိုတဲ့အပေါ်မှာတစုံတရာတုံ့ပြန်ပြောဆိုမှုမရှိသေးပါဘူးရှင်
။ထိုင်းနိုင်ငံအရှေ့ပိုင်းပရချင်ဘူရီခရိုင်မှာပင်လယ်ကမ်းခြေကိုလေးလာရေးသွားတဲ့ကြောင်းကားတစ်စင်းမှောက်သွားလို့ဒီ15ရောက်သေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အသက်10နှစ်ကနေ15နှစ်ကြားကျောင်းသူ73ယောက်နဲ့ဆရာဆရာမ2ယောက်သေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။နခရုံရာချာစီမာခရိုင်ထဲမှာရှိတဲ့ဘန်အန်ဒန်လော့ကျောင်းက၄တန်းကနေပြီးတော့၉တန်းကျောင်းသူတွေဟာဂျာတာရင်းနေညဘက်တုန်းကဘတ်စကားနှစ်စီးနဲ့ပါတီယာပင်လယ်ကမ်းခြေမြို့စီကိုလေးလာခရီးထွက်ခဲ့ကြတာဖြစ်တယ်လို့ရဲကပြောပါတယ်။လင်းအားကြီးချိန်မှာကျောင်းဘတ်စကားတစ်စီးဟာဒီဆက်ရှင်ဘိန်ကုန်တင်ကားကြီးတစ်စီးကိုဝင်တိုက်မိပြီးတော့မှောက်သွားခဲ့ပါတယ်။ဒုတိယဘတ်စကားကတော့ဘာမှမဖြစ်ခဲ့ပါဘူး။ဘတ်စကားရဲ့ဘရိတ်မမိလို့လား။ယာဉ်မောင်းအိပ်ပျော်သွားလို့ယာဉ်တိုက်မှုဖြစ်သလားဆိုတာကိုတပ်ဆိုင်ရာကစုံစမ်းနေပါတယ်။ရင်တိုင်းမှုဖြစ်ပြီးတဲ့နောက်မှာထွက်ပြေးသားတဲ့ရင်မောင်းကိုရဲကလိုက်ရှာနေတယ်လို့လည်းထိုင်းနိုင်ငံကလာတဲ့သတင်းတချို့မှာဖော်ပြပါရယ်။လမ်းစည်းကမ်းကိုတိတ်ပြီးတော့ကြက်ကြက်မက်မက်မရှိတာကြောင့်ထိုင်းနိုင်ငံမှာရင်တိုင်းမှုတွေဟာမကြာခဏဖြစ်လေရှိပါရယ်ရှင်။
ဂျပန်နဲ့မြောက်ကိုရီးယားနိုင်ငံတွေကကြက်ချင်းဤအဖွဲအရာရှိတွေလာမဲ့တနင်္လာနေ့ကျရင်တရုတ်နိုင်ငံမှာတွေ့ဆုံမှုစီစဉ်ချပြီးတော့တဟာနနိုင်ငံအကြားတွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်နိုင်မဲ့လမ်းစာဒီပထမအခြေလမ်းဖြစ်လာနိုင်ပွဲရှိနေပါတယ်။ဒီတွေ့ဆုံမှုအတွင်းမှာမြောက်ကိုရီးယားကဂျပန်နိုင်ငံသားတွေကိုပြန်ပေးဆွဲမှုကိစ္စတွေနဲ့နှစ်နိုင်ငံအကြားကတခြားကိစ္စရပ်တွေကိုအဓိကထားဆွေးနွေးဖို့ဂျပန်ဆိုရကမျှော်လင့်ထားတဲ့အကြောင်းဒီဂျပန်ဆိုရဝန်ကြီးအဖွဲအရာရှိချုပ်ကပြောပါတယ်။1980နဲ့80ပြည့်လွန်နှစ်တွေအတွင်းဒီဂျပန်နိုင်ငံသား73ယောက်ကိုမြောက်ကိုရီးယားကပြန်ပေးဆွဲခဲ့တဲ့အကြောင်း2012ခုနှစ်တုန်းကဝန်ခံပြောဆိုခဲ့တာပါ။အဲ့နောက်ဖမ်းထားသူတွေက9ယောက်ကိုပြန်လွှတ်ပေးခဲ့ပြီးကျန်တဲ့သူတွေကတော့သိဆုံးကုန်ကြပြီလို့ပြောပါတယ်။ဂျပန်နိုင်ငံသားတွေကိုပြန်ပေးဆွဲတဲ့ကိစ္စတွေဟာအလုံးဖြစ်ရှင်းခဲ့ပြီးဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောနေပေမဲ့ဂျပန်ဘက်ကတော့ပြန်ပေးဆွဲခံထားရတဲ့သူ့နိုင်ငံသားတွေအခုထက်ပိုပြီးတော့ရှိနေနိုင်သေးတယ်လို့တချို့ဟာအသက်ရှင်လျက်ရှိနေနိုင်တယ်လို့ပြောဆိုနေတာပါ။လာမယ့်ဒီနှစ်နိုင်ငံတွေ့ဆုံမှုအတွင်းမှာဒုတိယကမ္ဘာစစ်နောက်ပိုင်းမြောက်ကိုရီးယားမှာမြုပ်နှံထားတဲ့ဂျပန်နိုင်ငံသားတွေရဲ့အလောင်းတွေကိုနိုင်ငံကိုပြန်လည်သယ်ယူဖို့ကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဂျပန်နိုင်ငံဟာ1910ကနေ1945ခုနှစ်အထိကိုရီးယားနိုင်ငံကိုကိုလိုနီလို့အုပ်ချုပ်ခဲ့တာဖြစ်ပါတယ်ရှင
်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆွမျက်မွန်တို့ကတင်ပြသွားတာပါရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်းသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုတင်ဆက်မှာပါ။ USAID လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာနိုင်ငံဆိုင်ရာအစီအစဉ်တွေဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအရှိန်မြင့်လာစေဖို့ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကလုပ်ငန်းအဖွဲ့အစည်းတွေနဲ့မြန်မာပုဂ္ဂလိကလုပ်ငန်းတွေအကြားမှာဆက်ဆက်မှုအားကောင်းလာဖို့ဖြစ်တယ်လို့ရန်ကုန်မြို့ကိုရောက်နေတဲ့ USAID အကြီးအကဲကပြောပါတယ်။ဒီကနေ့ရန်ကုန်စံတော်ချိန်မနက်ပိုင်းတယ်လီဖုန်းကတဆင့်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာ USAID အကြီးအကဲမြန်မာပြည်နဲ့ပတ်သက်လို့ပြောဆိုခဲ့တာတွေကိုရန်ကုန်မြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားကုသားညွန်ကပြောပြမှာပါရှင
်။မြန်မာနိုင်ငံဟာဒီအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲမှုတွေဆက်ပြီးတော့အရှိန်တိုးမြှင့်လှုပ်သွားနိုင်ဖို့အရဖက်လူမှုအဖွဲ့အစည်းတွေရပ်တည်လှုပ်ရှားနိုင်မှုဒီမိုကရေစီသာမကပဲနဲ့ပွန်လင်းမြင်သာမှုတွေနောက်တစုံတရာခွဲခြားမှုမရှိဘဲနဲ့တသားရဲဆက်ဆံမှုတွေတိုးမြင့်လာရမယ့်အရေးကြီးတဲ့အချိန်ရောက်နေတယ်လို့ USAID ရဲ့အကြီးအကဲဒေါက်တာရဂျစ်ရှားကပြောခဲ့ပါတယ်။ဒါကြောင့်လည်းပဲဒီလိုအချိန်မှာသူ့အနေနဲ့ဒုတိယမြောက်မြန်မာနိုင်ငံကိုလည်ရောက်နိုင်တဲ့အတွက်ကျေနပ်အားရမိတယ်လို့ပြောသွားပါတယ်။ USAID ရဲ့လက်ရှိဆောင်ရွက်မှုတွေဟာလည်းအပြောင်းလဲတွေအရှိန်မြင့်လာစေဖို့ဖြစ်တယ်လို့ဒေါက်တာရှားကပြောပါတယ်။
Our efforts here are designed to accelerate and deepen the reforms that are underway to ensure that
ကျွန်တော်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေဟာလက်ရှိလုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာအရှိန်မြင့်ပြီးတော့နက်နက်ရှိုင်းရှိုင်းဆောင်ရွက်နိုင်မှုဖြစ်တယ်ဆိုတာကိုအဓိကထားပြောဆိုခဲ့ပါတယ်။တွားနေတဲ့ဒီမိုကရေစီစနစ်ဟာလူထုနဲ့နေစဉ်ဘဝတွေတိုးတက်ကောင်းမွန်လာစေဖို့ဖြစ်ပါတယ်။ဒါ့အပြင်ဘာသာလူမျိုးတွေအပေါ်မှာအခြေမခံမဲနဲ့လူသားချင်းစာနာကူညီမှုတွေကိုရရှိစေဖို့ဖြစ်ပါတယ်။ဒါကြောင့်လည်းကလေးငယ်တည်ဆုံမှုနှုံမြင့်မားပြီးတော့စည်ရဲမွတ်တည်မှုကိုခံစားနေရတဲ့ပြည်သူတွေထံကိုရောက်ရှိနိုင်မဲ့လူသားချင်းစာနာမှုအကူအညီတွေစိုက်ပျိုးရေးကျန်းမာရေးစတဲ့ခဏတွေအတွက်အမေရိကန်ကယင်းနှိမ့်ညံ့မှုတွေလုပ်သွားမယ်ဆိုတာကိုသမ္မတဥပမာလာလုံးကလည်းခရီးပေးပြောခဲ့မှုပါတယ
်မြန်မာနိုင်ငံမှာအပြောင်းလဲတွေတိုးတက်မှုတွေမြင်ရပေမဲ့လို့ကြီးလက်နေပြည်သူတွေကတော့စည်ရဲမွတ်တည်မှုတွေဖွံ့ဖြိုးမှုနောက်ကျတာတွေနဲ့ရင်ဆိုင်နေရတယ်လို့ဒေါက်တာရှားကပြောပါတယ်ဒါကြောင့်လည်း USAID အနေနဲ့အခုလိုမျိုးအကူအညီပေးရေးအစီအစဉ်တွေဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံကြီးလက်ဒေသအတွက်အဓိကဖြစ်တဲ့လေယာဆက်ပြိုးမှုတိုးတက်လာရေးကိုအဓိကဇောင်းပေးတာတွေ့ရပါတယ်။မြန်မာနိုင်ငံရောက်တုန်းဒေါက်တာရှားဖွင့်လှစ်ပေးခဲ့တဲ့အစီအစဉ်အများစုဟာလည်းတောက်ရည်တန်းရရှိရေးကြီးလက်ဖွံ့ဖြိုးရေးနဲ့ကလေးအာဟာရပြည့်ဝရေးအစီအစဉ်တွေများပါတယ်။အခုလုပ်သွားတဲ့ဒီ teleconference telephone ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီအကြောင်းကိုပဲအဓိကပြောပါတယ
်။ Just yesterday I had the chance to launch a number of new partnerships.including one
လက်တွဲဘက်အဖွဲ့အစည်းတွေနဲ့လုပ်ငန်းအစီအစဉ်အတော်များများကိုဖွင့်လှစ်ပေးခဲ့တာတွေလုပ်ခဲ့ပါတယ်။အဲ့ဒီအထဲမှာတစ်ခုကတော့ဓာတ်မြေဩဇာထုတ်လုပ်မှုနဲ့ဆိုင်တဲ့နိုင်ငံတကာ corporation တစ်ခုနဲ့ American ပြည်ထောင်စု Alabama အခြေစိုက်ကုမ္ပဏီတို့လုပ်တဲ့အစီအစဉ်ပါ။လယ်သမားတောင်းကနန်းကိုအကူအညီပေးနိုင်မဲ့အစီအစဉ်ဖြစ်ပါတယ်။စံစဘာစိုက်ပျိုးထုတ်လုပ်မှုမြင့်တက်လာဖို့ဩဇာသုံးနာကြောင်းတဘာဝပံ့ပိုးခြင်းတွေကိုထိခိုက်စေတဲ့ဘေးရွက်ဆိုးကျိုးတွေကိုနည်းသွားအောင်လို့ဒီထက်အရေးကြီးဆုံးကတော့လယ်သမားတွေရဲ့ဝင်ငွေတိုးလာဖို့ပါ။ဒါမှသူတို့ရဲ့ကလေးတွေကိုကြောင်းပို့နိုင်မယ်ဒီသားစုမှာအဟာရပြည့်ပြည့်ဝဝစားတော့နေထိုင်နိုင်မှာဖြစ်ပါတယ
် USAID ရဲ့ဒီမြန်မာနိုင်ငံစိုက်ပျိုးရေးဖွံ့ဖြိုးမှုရည်မှန်းချက်တွေထဲမှာတော့ဒီလာမယ့်9နှစ်အတွင်းမြန်မာနိုင်ငံထဲမှာစည်ရဲမွေးတည်မှုနှုန်း20ရာခိုင်နှုန်းအထိကျဆင်းမှုဆိုတာပါပါတယ်ဒါ့အပြင်လာမယ့်3နှစ်အတွင်းမှာစဘာအထွက်နှုန်း30ရာခိုင်နှုန်းတိုးလာဖို့ဆိုတာပါဝင်တယ်လို့ပဲဒီ3နှစ်အတွင်းမှာပဲအဓိကကောက်ပဲသီးနှံထွက်နှုန်းနှစ်ဆတိုးဖို့ဆိုတာလည်းပါပါတယ် မြန်မာနိုင်ငံရဲ့အပြောင်းအလဲကိုကူညီသွားဖို့တမရဥပမာကနေပြီးတော့ပိုင်းဖြတ်ကတိပေးခဲ့တဲ့အချိန် USAID အနေနဲ့လည်းဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖွံ့ဖြိုးရေးအကူအညီတွေကိုအသေးချာမဟာဗျူဟာကြကြပုံစံချပြီးတော့ဆောင်နေတာဖြစ်တယ်လို့လည်းပြောပါတယ်American စီးပွားရေးလုပ်ငန်းတွေ American တက္ကသိုလ်တွေအနေနဲ့မြန်မာနိုင်ငံကပုဂ္ဂလိကပိုင်းတွေနဲ့လက်တွဲဆောင်ရွက်နိုင်မယ့်အခြေအနေတွေကိုလည်းတီထွင်ကြံစပြီးပြင်ဆင်ဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။လက်ရှိအဖြစ်တော့ဒီနီးပညာနဲ့ပတ်သက်တဲ့အပိုင်းမှာ American နီးပညာကုမ္ပဏီတစ်ခုဖြစ်တဲ့ Cisco ကနေပြီးတော့မြန်မာလူငယ်တွေအတွက်ဆက်သွယ်ရေးနဲ့နီးပညာသင်တန်းပို့ချအကူအညီပေးနေတာတွေကိုလည်း USAID ကစီစဉ်ဆောင်ရွက်ပေးနေတာတွေ့ရပါတယ်ခင်ဗျာ။
ကိုသားညုံပါရှင်ဒီသတင်းနဲ့တဆက်တဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုလိုက်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြမှာပါမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်ဖို့ရမှာစိန်ခေါ်မှုအများအပြားရှိနေသေးပေမဲ့လည်းဆက်ပြီးတော့အားပေးသွားရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2013ခုနှစ်နိုင်ငံတကာလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာထုတ်ပြန်ချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဝန်ကြီးကယ်ရီကအဲ့ဒီလိုပြောသွားတာပါအပြည့်အစုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်အထူးသဖြင့်လူမျိုးစုတိုင်းရင်းသားဒေသတွေအပါအဝင်အဆင့်တိုင်းမှာဥပဒေရေးရာနဲ့မူဝါဒရေးရာပြန်ပြောင်းသုံးသပ်ချက်တွေကိုအာဏာပိုင်တွေကအပြည့်အဝဒါမှမဟုတ်အစဉ်တစိုက်အကောင့်ထဲပေါ်တာမျိုးမရှိခဲ့ပေမဲ့2013ခုနှစ်တွင်မြန်မာအစိုးရရဲ့လူ့အခွင့်အရေးမှတ်တမ်းဟာဆက်ပြီးတိုးတက်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အစိုးရကကျူးလွန်တဲ့စနစ်တကျလူ့အခွင့်အရေးချိုးဖောက်မှုတွေတိတိတတ်တာကြာဆင်းသွားတာကိုလေးလာသူတွေကပြောကြတယ်လို့အစီရင်ခံစာကဆိုထားတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြန်မာနိုင်ငံရဲ့အပြောင်းအလဲကိုမိမောင်းထိုးပြောဆိုခဲ့ပါတယ်
။ In Burma, we continue to see a country that was isolated for so many years slowly moving away.not just from
the Myanmar ဆိုအထီးကျန်ဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအာနာရှင်စနစ်ကနေတဖြည်းဖြည်းပြောင်းလဲနေုံတမကအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်အသိုက်အဝန်းနဲ့ပူပြီးအပြုသဘောဆောင်တဲ့မိဖက်ဆက်ဆံရေးစီဥတည်နေတာကိုကျွန်တော်တို့ဆက်ပြီးတွေ့နေရပါတယ
်မတူကွဲပြားတဲ့လမ်းကြောင်းကိုရွေးချယ်ပြီးအောင်မြင်အောင်ကြိုးစားနေတဲ့နေရာဒေသတွေရဲ့ဥပမာတွေအများကြီးရှိပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ဒါပေမဲ့လည်းတိတာထင်ရှားတဲ့လူ့အခွင့်အရေးပြဿနာတွေမြန်မာနိုင်ငံတော်မှာဆက်ရှိနေတော့မယ်လို့အစိုးရကစားကထောက်ပြပါတယ်။အဲ့ဒီအထက်မှာလူမျိုးစုတိုင်းရင်းသားဒေသတွေမှာပြိပခနဲ့ဆက်နွယ်တဲ့မတရားနှိပ်စက်ညှဉ်းပန်းတာတွေနိုင်ငံရေးပြောကပါတဲ့ဖမ်းဆီးမှုတွေလူမှုဝန်ပိုင်းတွင်ခွဲခြားဆက်ဆံမှုတွေနဲ့မွတ်စလင်လူထုအပေါ်အကြမ်းဖက်တာတွေအကျင့်ပြချာဆားမှုတွေနဲ့တင်းတင်းလျောက်ပတ်တဲ့နေနာကြီးပေးတာဒါမှမဟုတ်စနစ်တကျလုံဆောင်တာမဟုတ်တဲ့မြေယာသိမ်းဆည်းမှုတွေကြဲကြဲပြန့်ပြန့်ဖြစ်စေတဲ့တရားဥပဒေစိုးမိုးရေးအားနည်းတာစတဲ့အခြေအနေတွေကိုဖော်ပြထားပါတယ်ဒီလိုပြဿနာတွေရှိနေစေဖြစ်တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းအတိအမှတ်ပြုပေမဲ့ရှေ့ဆက်တိုးတက်ဖို့အားပေးသွားရမယ်လို့ပြောခဲ့ပါတယ
် Burma still faces enormous challenges from reforming an undemocratic constitution to ending discrimination
ဒီအစီအစဉ်ခဏမှပြောထားသလိုပဲဒီမိုကရေစီနိလမ်ကြတဲ့အခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးကနေခွဲခြားဆက်ဆံမှုကိုအဆုံးသတ်ရေးဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးဆိုတဲ့စင်ကော်မှုတွေကိုမြန်မာနိုင်ငံရင်ဆိုင်နေရဆဲပါဒါပေမဲ့လည်းစီးနေတဲ့ပြဿနာတွေကိုရိုးသားမျှတစွာပြောနေတာနဲ့တစ်ချိန်တည်းမှာပဲတိုးတက်မှုရှိအောင်လဲဆက်ပြီးအားပေးသွားပါလိမ့်မယ်
အရင်နှစ်တွေနဲ့မတူတာကတော့နှိပ်စက်ညှဉ်းပန်းမှုအတွေ့တာဝန်ရှိတဲ့အရပ်သားတွေကိုအစိုးရကအရေးယူတာဒါမှမဟုတ်အပြစ်ပေးတာတွေလုပ်ခဲ့တယ်လို့အစိုးရကစားမှဖော်ပြပါတယ်။ဒါပေမဲ့လည်းလူညုံရင်တာဝန်ရှိသူတွေရဲ့နှိပ်စက်ညှဉ်းပန်းမှုအများအပြားကတော့အပြစ်ပေးအရေးယူမခံရပဲကင်းလွတ်ခွင့်ရနေတော့မယ်ဆိုတာကိုလည်းထောက်ပြပါတယ်။2013ခုနှစ်တွင်နိုင်ငံတကာလူ့ခွင့်ရေးအခြေအနေအရရက်ကိုအမေရိကန်နိုင်ငံသားရေးဌာနကအစိုးရကစားထုတ်ပြန်တာမှာမြန်မာနိုင်ငံအခြေအနေကိုစာမျက်နှာ48မျက်နှာနဲ့အစီရင်ခံဖော်ပြထားတာပါ။ဂန္ဓာ9ရပ်ခွဲပြီးတော့အသေးစိတ်အစီရင်ခံထားတဲ့မြမလူအခွင့်ရေးအခြေအနေတွေထဲမှာလူပုဂ္ဂိုလ်တူဦးချင်းစီရဲ့ဂုဏ်သိက္ခာကိုလေးစားလိုက်နာမှုအခြေအနေကနေအမျိုးသမီးနဲ့ကလေးသင်ငယ်အခွင့်ရေးဆိုင်ရာအလုံသမားအခွင့်ရေးဆိုင်ရာစသဖြင့်ဖော်ပြထားပါတယ်ခင်ဗျာ။
တော်တာရှင်များရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Thomas O'Hagan-Tana ရဲ့တာဝန်သက်တမ်းကုံဆုံးသွားပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးကိုစောင့်ကြည့်ဖို့သက်တမ်းကုံသွားတဲ့သူ့ရဲ့နေရာမှာကိုယ်စားလှယ်တစ်တယောက်ဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ထင်ကြပါသလားဒါမှမဟုတ်ရင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပဲဆက်လက်ထိန်းចောင်းသွားနိုင်မယ်လို့ထင်ပါသလားအခုလာမယ့်စနေညဓာတ်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင် ဆွေးနွေးလိုတဲ့သောတာရှင်တွေကျမတို့စီကိုဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994 First နံပါတ်က2323822992ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်တဲ့သူတွေမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ
်။ VOA သောတာရှင်တွေရဲ့သဘောထားအမြင်တွေကိုစနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုမယ်ဆိုရင် bamis.voanews.com ဖြစ်ပါတယ်ရှင်။မြန်မာနိုင်ငံရဲ့တဘာဝတန်ရဇာတအရင်းမြစ်ပေါ်ကျွယ်ဝမှုတွေထဲမှာရှာဖွေတူးပေါ်ခြင်းမရှိသေးတဲ့ရေနံနဲ့တဘာဝဓာတ်ငွေလောက်ကွက်တွေအများအပြားရှိနေပါသေးတယ်။ဒီလိုလောက်ကွက်တွေကိုတူးပေါ်ဖို့စတင်နေတယ်လို့အစိုးရအနေနဲ့ရရှိလာတဲ့ဘဏ္ဍာငွေတွေကိုပွင့်လင်းမြင်သာမှုရှိရှိဘယ်လိုအသုံးပြုသွားမလဲ။ပြည်ပတင်ပို့မှုတွေနဲ့ပြည်ရင်းစွမ်းအင်ဈေးကွက်တိစောက်ရမှာဘယ်လိုထိန်းချုပ်ဆောင်ရွက်ကြမလဲဆိုတာဒီနဲ့ပတ်သက်လို့မေးခွန်းတွေထွက်ပေါ်နေပါတယ်။ရန်ကုန်မြို့ကနေ VOA သတင်းတောက် Gabriel Polluch ပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူတွေးကပြောပြမှာပါရှင်။
ဒီသတင်းပတ်အတွင်းရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရေနံနဲ့သဘာဝဓာတ်ငွေ့ဆိုင်ရာညီလာခံမှာကမ်းလှူရေနံရှာဖွေတူးဖော်ခွင့်လေလံဘယ်သူတွေရခဲ့ရဲဆိုတာထုတ်ဖော်ကြေညာလိမ့်မယ်လို့အများမျှော်လင့်ခဲ့ကြပါပဲ။စွမ်းအင်ဝင်ကြီးဦးစရာအောင်ကဒီကိစ္စကြေညာဖို့အချိန်ရွှေ့ဆိုင်ခဲ့ပါတယ်။ဒါပေမဲ့ရေနံနဲ့သဘာဝဓာတ်ငွေ့လောက်ကွက်ရောင်းချမှုတွေကိုအစိုးရအနေနဲ့နိုင်ငံတော်ဘတ်ဂျက်အစီရင်ခံစာမှာလူသိရှင်ကြားထုတ်ဖော်တင်ပြသွားမှာပါလို့သတင်းတောက်တွေကသူကပြောခဲ့ပါတယ်။
Yeah, it is very, very easy because of the all of the
ဒီကိစ္စကလွယ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရေနံနဲ့သဘာဝဓာတ်ငွေ့ကဏ္ဍကရတဲ့ဝင်ငွေအားလုံးဟာတိုင်းပြည်ရဲ့ budget အစီရင်ခံစာထဲမှာပါဝင်မှာဖြစ်ပါတယ်လို့စွမ်းအင်ဝင်ကြီးကပြောသွားတာပါ။အရင်တုန်းကတော့အစိုးရအရာရှိတွေဟာဒီလိုသဘာဝဓာတ်ငွေ့နဲ့စွမ်းအင်ကနေရောင်းချလို့ရတဲ့ဝင်ငွေတွေကိုသူတို့ရဲ့ပုဂ္ဂလိကဘဏ်အကောင့်တွေထဲကိုပဲထည့်သွင်းခဲ့ကြတယ်ဆိုပြီးတော့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုခဲ့ကြတာပါ။တိုင်းပြည်ရဲ့နောက်ဆုံးလက်ချက်မရှာဖွေမတူးဖော်ရသေးတဲ့အရင်းမြစ်တွေကိုတူးဖော်ဖို့လှုံ့ဆော်နေတာနဲ့အမျှမြန်မာနိုင်ငံဟာတရားစာတတူးဖော်မှုတွေပွင့်လင်းမြင်သာမှုရှိရေးနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ EITI ရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာဖို့လည်းပြင်ဆင်နေတာဖြစ်ပါတယ်။2012ခုနှစ်စွမ်းအင်ဝင်ကြီးဌာနရဲ့အဆိုအရမြန်မာနိုင်ငံမှာသဘာဝဓာတ်ငွေ့25ထရီလီယံကုဗပေရှိပြီးတော့အများစုဟာကမ်းလွန်ပင်လယ်ပြင်မှာဖြစ်ပါတယ်။ရေနံစီပေါင်း 1.1 ဘီလီယံလဲရှိနေပြီးတော့အများစုကရှာဖွေတူးဖော်ခြင်းမပြုရသေးဘူးလို့ဆိုပါတယ်။ဒီအရေအတွက်တွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့အတည်ပြုချက်မရှိသေးသလိုအငင်းပွားမှုတွေလည်းအများအပြားရှိနေတာပါ။ British ရေနံကုမ္ပဏီ British Petroleum ရဲ့ကမ္ဘာပေါ်ကစီစွမ်းအင်ရင်းမြစ်တွေနဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့2013ခုနှစ်နှစ်ပတ်လည်အစီအခံစာစာရင်းမှာတော့မြန်မာနိုင်ငံမှာသဘာဝဓာတ်ငွေ့1ထရီလီယံကုဗပေပဲရှိတယ်လို့ဖော်ပြထားတာပါ။တဘာဝရေးမြစ်တွေရှိပေမဲ့မြန်မာနိုင်ငံဟာလျှက်စစ်မီအလုံလောက်မရတဲ့ပြဿနာကြုံနေရဆဲဖြစ်ပါတယ်။ပြည်တွင်းလျှက်စစ်စွမ်းအင်ရဲ့၄ပုံ၃ပုံကျော်ဟာရေအားလျှက်စစ်ပေါ်မှာမူတည်နေရတာဖြစ်ပါတယ်။2030ခုနှစ်ကျရင်တော့အိမ်တော်စုအလုံးရဲ့80ရာခိုင်နှုန်းလျှက်စစ်မီရရှိဖို့အစိုးရကစီစဉ်နေတဲ့အကြောင်းဂျပန်အစိုးရဖွံ့ဖြိုးရေးအေဂျင်စီနဲ့အတူပူးတွဲဆောင်ရွက်တဲ့2013ခုနှစ်လျှက်စစ်စွမ်းအင်ဆိုင်ရာစီမံကိန်းကဆိုပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်စွမ်းအင်ရရှိမှုဟာ30ရာခိုင်နှုန်းအောက်မှာပဲရှိနေပြီးတော့ဒါဟာအာရှမှာအနှိမ့်ဆုံးနှုန်းဖြစ်ပါတယ်။စွမ်းအင်ဌာနအဆိုအရလာမယ့်15နှစ်အတွင်းလျှက်စစ်စွမ်းအင်သုံးဆွဲမှု2ဆတိုးမြင့်လာဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ကုန်းတွင်းနဲ့ကမ်းလှော်ရှာဖွေတူးဖော်မှုနှစ်ခုစလုံးကနေရရှိလာမယ့်တဘာဝဓာတ်ငွေ20ရာခိုင်နှုန်းကိုပြည်တွင်းဈေးကွက်အတွက်ရောက်ချပေးသွားမှာဖြစ်တယ်လို့လည်းစွမ်းအင်ဝန်ကြီးဦးစရာအောင်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။စွမ်းအင်ရဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူအကြံပေးတဦးဖြစ်တဲ့ John Roberts ကအစိုးရအနေနဲ့ရေနံနဲ့သဘာဝဓာတ်ငွေ့ကရရှိလာမဲ့ဝင်ငွေတွေကိုအစီရင်ခံတဲ့နေရာမှာပွင့်လင်းမြင်သာမှုရှိရှိလှုံ့ဆော်နိုင်ဖွယ်ရှိပေမဲ့လို့ရေနံနဲ့သဘာဝဓာတ်ငွေ့တူးပေါ်ကြတဲ့ကုမ္ပဏီတွေအနေနဲ့ကတော့သူတို့လုပ်ငန်းတွေကနေဝင်ငွေဘလောက်ရရှိတယ်ဆိုတာကိုထုတ်ဖော်ပြောလို့ရှိကြတာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့မြန်မာအစိုးရအနေနဲ့ကတော့ပြည်တွင်းလိုအပ်ချက်နဲ့ပြည်ပတင်ပို့မှုအကြားထိန်းချုပ်ဆောင်ရွက်ရမှာဖြစ်တဲ့အတွက်ကြောင့်ဒီအစိုးရရဲ့တာဝန်ယူမှုနဲ့နိုင်ငံရေးတည်ငြိမ်မှုတွေရှိအောင်ထိန်းသိမ်းဆောင်ရွက်နိုင်ဖို့မှာကြီးမားတဲ့စိတ်ခေါ်မှုတွေရင်ဆိုင်ရမှာဖြစ်တယ်လို့သူကသုံးသပ်ပါတယ်
။ The key issue is how much gas and oil get developed for the export market and how much do you develop it
။ဒီမှာငံပြည်ရမှာတော့အဓိကအရေးကြီးတာကပြည်ပဈေးကွက်ကိုရေနံနဲ့သဘာဝဓာတ်ငွေ့ဘယ်လောက်ရောင်းချမလဲ ပြည်တွင်းမှာလျက်စင်မီမလုံလောက်တာတွေဖြစ်မနေရစေဖို့အတွက်လဲစွန့်အင်လိုအပ်ချက်အရှိန်မြင့်လာနေတဲ့ပြည်တွင်းဈေးကွက်အတွက်ဘယ်လိုစီစဉ်သွားမလဲဆိုတာပါပဲနောက်တစ်ခုမေကွန်ထုတ်เสียကတော့ဒေတာရင်းပြဿနာတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေရှိနိုင်တဲ့ကိစ္စပါ
ဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းကံပေါင်းမြို့နယ်မှာရေနံကုမ္ပဏီကြီးတွေရဲ့လုပ်ငန်းတွေကိုစက်ကျဲကောက်ွက်တဲ့အနေနဲ့ယာနဲ့ချီတဲ့ဒေသခံတွေစုဝေးဆန္ဒပြခဲ့ကြပါတယ်။စွဲရည်အရင်းအမြစ်ထွက်ရှိရနေရာတွေနဲ့နီးနီးကပ်ကပ်ရှိပေမဲ့လို့သူတို့ဒေသမှာလျှက်စင်ပြီးလုံလုံလောက်လောက်မရရှိပဲကုမ္ပဏီကြီးတွေရဲ့လုပ်ငန်းတွေကြောင့်ဒေသတွင်းသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိလာတဲ့အပေါ်မှာဒေသခံတွေကဒေါသထွက်နေကြတာဖြစ်ပါတယ်ရှင်။
မြန်မာ TV သတင်းလွှာအပါအဝင် VOA အာရှရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 3ဂျူရူကနေနေ့စဉ်24နာရီပတ်လုံးထုတ်လွှင့်ပေးနေပါတယ်ရှင်။နေ့စဉ်မနေ့9နာရီခွဲတိုင်းမှာမြန်မာပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေပြီးတော့နောက်နေ့မနေ့အစီအစဉ်တွေမပြောင်းခင်အထိအချိန်ချင်းထပ်မံထုတ်လွှင့်ပေးနေတာပါ။အပတ်စဉ် TV Magazine အစီအစဉ်ကိုတော့တနင်္ဂနွေမနေ့ပိုင်းကစလို့တနင်္လာညပိုင်းအထိရှုစားနိုင်ကြပါတယ်။အဲ့ဒီအစီအစဉ်မှာထူးခြားတဲ့မြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာအမှုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့တက်တဲ့ရောင်သတင်းလွှာအစီအစဉ်ကိုရှုစားကြရမှာဖြစ်ပါတယ်။အင်္ဂါမနေ့ပိုင်းကနေစနေညပိုင်းအထိထုတ်လွှင့်တင်ဆက်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်မှာတော့နောက်ဆုံးရမျက်မှောက်ရေးရာသတင်းတွေစာပေဂီတအားကစားတိတ်ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားကြရမှာဖြစ်ပါတယ်။VOA ရဲ့ TV အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုတင်ကြရတဲ့ဆိုရင်တော့ bami@voanews.com ဆိုတဲ့ email ကိုစာရေးသားအကြံပြုနိုင်ကြပါတယ်ရှင်။ VOA TV အစီအစဉ်တွေကိုရှုစားအားပေးကြဖို့ဖိတ်ခေါ်ပါတယ
်။တောက်ကြနေည VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။နောက်2နာရီကြာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါရှင်။အခုတော့အစီအစဉ်မပြီးဆုံးခင်သတင်းအချင်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါအောင်ရှင
်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာရှိတဲ့လေဆိပ်နှစ်ခုကိုလက်နက်ကင်တပ်ဖွဲ့တချို့ကသိမ်းပိုက်တာတွေရှိခဲ့ပြီးတဲ့နောက်ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံထဲဝင်ရောက်ကျူးကျော်မှုတွေနဲ့သိမ်းပိုက်မှုတွေကိုလှုပ်ဆောင်နေတယ်လို့ပြည်ထောင်စုဝန်ကြီးကဆွဆွဲလိုက်ပါတယ်။ရုရှားရေတပ်အခြေစိုက်ထားတဲ့ Sevastopol မြို့ကဘဲလ်ဘတ်လေယာဉ်ကွင်းကိုရုရှားတပ်ဖွဲ့တွေကပိတ်ဆို့ခဲ့တဲ့အကြောင်းပြည်ထောင်စုဝန်ကြီးအာဆန်အဗကော့ဖ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာတောက်ကြနေကဖော်ပြခဲ့တာပါ။တချိန်တည်းမှာပဲဘယ်သူဘယ်ဝါမသိရတဲ့လူတချို့ကခရိုင်းမီးယားဒေသမြို့တော် Sevastopol မှာရှိတဲ့နိုင်ငံတကာလေဆိပ်မှာလည်းကင်းလည်နေရယူခဲ့ကြတာဖြစ်ပါတယ်။ရုရှားအစိုးရသတင်းတွေမှာတော့ဒီကိစ္စရုရှားနိုင်ငံကပါဝင်ပတ်သက်မှုမရှိတဲ့အကြောင်းကိုပြောဆိုထားပါတယ်ရှင်။တခါအမေရိကန်ပြည်ထောင်စုမှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ကိစ္စတွေကိုဖော်ပြထားတဲ့အစီရင်ခံစာကိုတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။တရုတ်အစိုးရပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အမေရိကန်အစိုးရရဲ့ကမ္ဘာတဝန်းလူခွင့်ရေးနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုမျိုးတရုတ်ဘက်ကလည်းပြန်ပြီးတော့အစီရင်ခံစာထုတ်လိုက်တာဖြစ်ပါတယ်။တရုတ်အစိုးရကဝေဖန်သူတွေအပေါ်မှာနှိမ်နှင်းမှုတွေနေလူရဲစုတိုင်းရင်းသားတွေအပေါ်မှာခွဲခြားဆက်ဆံမှုတွေအင်တာနက်စင်စာဖြတ်တောက်မှုပါပါဝင်တဲ့လူခွင့်ရေးဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေကိုအမေရိကန်နိုင်ငံသားကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်ရှင်။တခါပြည်ပကတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နေစည်းမထဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေကိုဆက်လက်ခွင့်မပြုတော့ဘူးလို့မြန်မာအာဏာပိုင်တွေကပြောလိုက်ပါတယ်ရှင်
။ကျေးဇူးပါမက်ခင်ဖြူတွေဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်သင်ကီထိုက်ပါရှင်။အင်ဂျင်နီယာကတော့ Brian McLeay ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19 25တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှဖျားရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.